ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြဿနာကိုမြန်မာဘက်ကနိုင်နိုင်နေနေမကင်တွယ်နိုင်ရင်အဲ့ဒီနယ်မြေကိုဘင်္ဂလားဒေ့ရှ်ကိုပေးလိုက်ဖို့အမေရိကန်ဝါရင်အောက်လွှတ်တော်အမတ်တဦးရဲ့အဆိုပြုချက်အပေါ်မှာဝေဖန်နေကြပါတယ်။ဇွန်လလယ်လောက်ကတောင်အာရှအတွက်2020မှာသုံးစွဲမဲ့အမေရိကန်အစိုးရရဲ့ဘတ်ဂျက်ရထားချက်ကြားနာပွဲမှာအောက်လွှတ်တော်အာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌကတမတထရမ့်အစိုးရကိုဒီလိုအကြံပြုခဲ့တာဖြစ်ပါတယ်ဒီအကြောင်းလေးစိတ်ကိုတော့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင
်ဂျူလ23ရက်နေ့ကအမေရိကန်အောက်လွှတ်တော်မှာအမေရိကန်အစိုးရရဲ့2020ပြည်နှစ်အတွက်တောင်အာရှဆိုင်ရာဘတ်ဂျက်ရထားချက်ကြားနာပွဲကိုပြုလုပ်ရမှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးကိုအလေးပေးဆွေးနွေးခဲ့ပါတယ်ကြားနာပွဲကိုကမကထပြုခဲ့တဲ့အောက်လွှတ်တော်အာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌဝါရင့်ဒီမိုကရက်အောက်လွှတ်တော်အမတ် Bradley Sherman ကအဖွဲ့မိန့်ခွန်းပြောရမှာတောင်အာရှဒေသမှာရှိနေတဲ့အိန္ဒိယ၊ပါကစ္စတန်၊အာဖဂန်နစ္စတန်နိုင်ငံတွေရဲ့နယ်မြေအငင်းပွားမှုကိစ္စရဲ့အပါအဝင်သီရိလင်္ကာနိုင်ငံတွင်ဖြစ်နေတဲ့တမင်းနဲ့ဆင်ဟာလီစ်တို့ဖြစ်နေတဲ့ပဋိပက္ခမှာအမေရိကန်ပြည်ထောင်စုရည်တည်ချက်သဘောထားအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်ကိစ္စထည့်သွင်းပြောကြားခဲ့ပါတယ်အိန္ဒိယမြန်မာနိုင်ငံကနေထွက်ပြေးလာတဲ့တိမ်းထဲချီတဲ့ရိုဟင်ဂျာတွေလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသူ့အနေနဲ့ကျေးဇူးတင်ကြောင်းနဲ့ရိုဟင်ဂျာတွေဟာသူတို့ကိုအကာအကွယ်ပေးတဲ့အစိုးရအောက်မှာပဲရှိတင်ကြောင်း Bradley Sherman ကအခုလိုပြောခဲ့ပါတယ
် If Myanmar or Burma is unwilling and or unable to be a good
ပြည်ထောင်စုပိုင်းမှာနေထိုင်တဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်မဲ့အုပ်ချုပ်မှုမျိုးမြန်မာအစိုးရကမလုပ်နိုင်ဘူးဆိုရင်အဲ့ဒီဒေသအစိပိုင်းကိုရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးဖို့စိတ်ဆန္ဒရှိနေတဲ့ဘင်္ဂလားဒေ့ရှ်ပဲလွှဲပြောင်းပေးတာကိုအမေရိကန်အစိုးရအနေနဲ့ထောက်ခံတင်တယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအနေနဲ့သူတို့ကိုဖျက်ဆီးမဲ့သူမဟုတ်ပဲကာကွယ်ပေးတဲ့အစိုးရမျိုးအောက်မှာရှိတင်ပါတယ
်။ကြားနာပွဲအတွင်းတောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုနိုင်ငံခြားရေးဌာနကတာဝန်ရှိသူတွေထွက်ဆိုရမှာလဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကို USAID ကအကူအညီပေးနေတဲ့ကိစ္စတွေကိုလည်းတင်ပြခဲ့ကြပါတယ်။ကောက်ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စအမေရိကန်အစိုးရကဘလို့ကူညီပေးနေတယ်လဲဆိုတာကိုလည်းကြားနာပွဲကိုတက်ရောက်လာတဲ့လွှတ်တော်အမတ်တွေကမေးခွန်းထုတ်ဆွေးနွေးခဲ့ကြပါတယ်။ဆက်ကော်မတီဥက္ကဋ္ဌရှမန်ကတော့ကြားနာပွဲမှာထွက်ဆိုခဲ့သူတွေတဲပါဝင်ခဲ့တဲ့တောင်နဲ့အလဲအာရှရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်ကိုရိုဟင်ဂျာအရေးမှာရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်လွှဲပြောင်းပေးရေးအမေရိကန်အစိုးရရဲ့ရည်တည်ချက်သဘောထားအခုလိုမေးခဲ့ပါတယ်။
is whether the United States will take the position that if
ရင်းရရေကိုမြန်မာဆွေရကနိုင်ငံသားခံယူခွင့်မပေးဘူးအကာအကွယ်မပေးဘူးဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်ဘက်ကိုလွှဲပြောင်းပေးဖို့ကိုအမေရိကန်ဆွေရကထောက်ခံမလား
ဒါနဲ့ပတ်သက်လို့ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်ကအခုလိုဖြေဆိုသွားပါတယ်
I think it's a traditional position of the State Department that we support the territorial integrity of countries
မြန်မာနိုင်ငံခြားရေးဌာနရဲ့အစီအလာရရည်တည်ချက်ကတော့နိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နိုင်ငံတွေရဲ့နေမြေပိုင်ဆိုင်မှုကိုလေးစားထောက်ခံဖို့ဖြစ်တယ်လို့ကျွန်မယူဆပါတယ်
။အောက်လွှတ်တော်ဆက်ကော်မတီဥက္ကဋ္ဌရှမန်ရဲ့အကြံပြုချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ
်။ကျွန်တော်တို့ရဲ့ဒီတိကဆက်ဆံရတာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဖြစ်ပါတယ်။နိုင်ငံနိုင်ငံကြားရေးဝန်ကြီးဌာနကိုလမ်းညွှန်တာကတော့အမေရိကန်သမ္မတအင်တော် White House ဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောတဲ့ကိစ္စကိုပဲကျွန်တော်တို့အဓိကအရေးယူဆောင်ရပါတယ
်ဆက်ကော်မတီဥက္ကဋ္ဌရှမန်ရဲ့အကြံပြုချက်ဟာစီလျော်မှုမရှိတဲ့အပြင်ဒေတာရင်းအကြောင်းအရာတွေကိုသူ့အနေနဲ့နားမလည်ဘူးဆိုတာထင်ရှားကြောင်းမြမအရေးကျွမ်းကျင်သူ George Town တက္ကသိုလ်ဂုံတူးဆောင်ပါမော့ခ David Steinberg ကအခုလိုမှတ်ချက်ပေးပါတယ
် This inappropriate suggestion shows a remarkable
တင်းတင်းမှန်ကန်မှုမရှိတဲ့အကြံပေးတင်ပြချက်ဟာဒေတာရဲ့ကြီးမားကျယ်ပြန့်လာတဲ့လူမှုရေးနိုင်ငံရေးအကြောင်းနဲ့အဲ့ဒီဒေတာရဲ့ထိလွယ်ရှလွယ်အနေထားကိုလုံးဝနားမလည်ဘူးဆိုတာပြသနေတာဖြစ်ပါတယ်။ဒီလိုမျိုးအကြံပေးတင်ပြချက်ဆိုတာကိုဘယ်အစိုးရကမှလက်ခံမှာမဟုတ်ပါဘူး
။ကြားနာပွဲအတွင်းအမေရိကန်နိုင်ငံခြားရေးဌာနကတာဝန်ရှိသူတွေနဲ့အပြန်အလှန်မေးခွန်းထုတ်ပြောဆိုရမှာလွှတ်တော်အမတ်ရှမန်ကဘင်္ဂလားဒေ့ရှ်ကိုရခိုင်ပြည်နယ်မြောက်ပိုင်းလွှဲပြောင်းပေးရေးအကြံပြုချက်နဲ့ပတ်သက်လို့အရင်ကဆူဒန်ကနေတောင်ဆူဒန်အဖြစ်ခွဲထွက်ခဲ့တော့ကအမေရိကန်ကထောက်ခံခဲ့တဲ့ကိစ္စကိုနှိုင်းယှဉ်ပြောသွားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပါမော့ခ်စတိုင်းဘတ်ကအခုလိုတုံ့ပြန်ခဲ့ပါတယ်
။ Sudan decided it was going to go
ဆူဒန်နိုင်ငံကိစ္စကသူတို့ကိုယ်တိုင်ဆုံးဖြတ်တာဖြစ်ပြီးတိုင်းရင်းသားတွေအချင်းချင်းကွဲတဲ့ကိစ္စဖြစ်ပါတယ်။နောက်ပြီးဆူဒန်အစိုးရဘက်ကလည်းနောက်ဆုံးမှသဘောတူခဲ့တာပါ။ဒါပေမဲ့မြန်မာအစိုးရကဒီလိုခွဲပြရမယ့်ကိစ္စသဘောတူမှာမဟုတ်သလိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းသဘောတူမယ်လို့အာမခံမှာမဟုတ်ပါဘူး။ပ ဘာလို့လဲဆိုတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေကိုလက်ခံကျင်တာမဟုတ်ပါဘူးဒီလွှတ်တော်အမတ်ရဲ့ပြောဆိုချက်ဟာလက်တွေ့နဲ့ကင်းကွာနေပါတယ်
ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့တုံ့ပြန်ချက်ကလည်
းကျွန်တော်အမြင်တော့အဲ့ဒီဟာတော့မဖြစ်နိုင်ဘူးလို့ထင်တယ်ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်ရခိုင်ပြည်နယ်ဟာကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံပိုင်တဲ့နယ်မြေဖြစ်တယ်ကျွန်တော်တို့ပိုင်တဲ့ဖြစ်တယ်အဲ့ဒီနယ်မြေကိုကျွန်တော်တို့တိုင်းတစ်ပါးကိုပေးရမယ်ဆိုရင်ဒါတော့လုံးဝကျွန်တော်တို့အနေနဲ့တော့လက်မခံနိုင်ဘူးဒါပေမဲ့ဒီရခိုင်မြောက်ပိုင်းမှာဒီဒုက္ခတွေတွေကိုချီရှုဖို့ကူညီဖို့ဘင်္ဂလားဒေ့ရှ်မကလို့ကျွန်တော်တို့ကုလသမဂ္ဂကတခြားနိုင်ငံကဝင်ပြီးတော့မှကူညီပေးမယ်ဆိုရင်ကျွန်တော်တို့အနေနဲ့တော့ကြိုဆိုပါတယ
်အခုလိုနိုင်ငံတနိုင်ငံရဲ့နေမြေပိုင်နဲ့ကျူးလွန်မှုနဲ့ပတ်သက်တဲ့ American Outlook အမတ်ရဲ့အကြံပြုချက်အပေါ်မှာဘင်္ဂလားဒေ့ရှ်နဲ့ရောမြန်မာနဲ့ပါဆက်ဆံရေးကောင်းမွန်တဲ့အိန္ဒိယအနေနဲ့ထောက်ခံမှာမဟုတ်ဘူးလို့အိန္ဒိယထုတ်သတင်းတွေမှာဖော်ပြခဲ့ကြပါတယ်ရှင်